တချင်လွတ်မြောက်ရေးအဖွဲ့ KIO ကိုစစ်ဆက်သူတွေကတဆင့်ငင်းညာရေးစကားပြောဖို့ကန့်လန့်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။အဆိုအရ1994ခုနှစ်ကငင်းညာရေးယူခဲ့တဲ့ KIO အဖွဲ့ဟာ60အင်အား2000ကျော်တာကြောင့်အင်အားတောင့်တင်းတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။ဒါကြောင့်အဆိုအရအနေနဲ့ငင်းညာရေးပြက်ပြားသွားပြီးတဲ့နောက်တော်တော်လေးကိုအလေးထားစောင့်ကြည့်နေရတဲ့အဖွဲ့ဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ်။အခုလိုငင်းညာရေးစကားပြောဖို့တရင်အချက်လက်တွေယူဆောင်လာသူဟာလေ1994ခုနှစ် KIO နဲ့အစိုးရကြားပထမအကြိမ်ညဉ့်ဉန်းရေးကိုဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်။ကချင်နှချင်းအဖွဲ့ရဲ့အထွေထွေအတွင်းမှူးဟောင်းဒေါက်တာဇပွဲကျွန်ပါ
1988လောက်ကတည်းကကျွန်တော်ဒီမှာ KIO နဲ့အဲ့ဒီသင်္ကအစိုးရကြားမှာတွေ့ဆုံဆွေးနွေးဖို့လုပ်တဲ့ဟာတွေဒါအဲ့ဒီကအဲ့ဒီမှာမီဒီယာလုပ်ပြီးပူးတယ်လေအဲ့ဒီကျက်ဆက်တဲ့ပေါ်အဒီကရာကွာဘလုတ်နေတာနောက်90ကျော်မှာရော94အထိပေါ့အဲ့ဒီမှာတို့တော့ငင်းချိုင်းရေးကျူးဆောင်ဆောင်မှလုပ်ခဲ့ကြတာလေ
ငင်းချိုင်းအကျိုးဆောင်အဖွဲ့ဆိုတာတို့အဖွဲ့ပဲလား
ဖဲ့ရတော့မဟုတ်ပါဘူးအဲ့ဒီမှာတို့ပါတဲ့လူတွေကိုငင်းချိုင်းရေးကျူးဆောင်လူကြီးပေါ့အဲ့မျိုးခေါ်တာပေါ့ငင်းချိုင်းရေးကျူးဆောင်ဆိုပြီးတော့ဦးလာဝမြင့်ဆရာစွေဆရာကြီးစွေကျော်မြင့်နောက်ဦးခွန်မြတ်ပြေသူတို့၃ယောက်ပါတာပေါ့အ
ဲ့တော့ကျွန်တော်သိသလောက်ဆိုလို့ရှိရင်ဟိုမြကျင်းနာကောလိပ်ကကျောင်းအောင်ကြီးလို့ပါတော့လဲပါတယ်เนาะအဲ့တော့ဒီ
အဲ့ဒီတော့ဦးစွန်းလို့တော့လဲပါတယ်ဒါပေမဲ့သူတို့ကနောက်ပိုင်းမှမှပါလာတာပဲသက်သာချင်းကတော့အဲ့ဒီဆရာစွဲကျော်ကအဲ့ဒီချစ်တုံးကချင်းချစ်ချင်းခရီးဟာဖက်ချုပ်ရဲ့အတွင်းရင်းမှုအဲ့ဒီချင်းတော
့ဟုတ်ကဲ့
ပါလာတာပေါ့အဲ့ဒီအရင်တော့တာမဟောင်းဦးလာဝမ်တို့ဒီတော့မှအဲ့ဒီခွန်မြတ်တို့ခွန်မြတ်ဆိုတာဦးစွဲကျော်နဲ့ညီပါပဲ
ဒါကတော့ KIU အရာရှိကြီးတူပြောပြတာပါကျူးပန်းချက်ကို KIU ဘက်ကအသိမှတ်ပြုပေမဲ့ဒါတရားဝင်ပြောဆိုတာမဟုတ်ဘူးလို့ဆိုပါတယ်တကယ်တမ်းငင်းညာရေးကိုလိုချင်တယ်ဆိုရင်ပွင့်လင်းမှုကအရေးကြီးဆုံးပါလို့ KIU အရာရှိကြီးတူကပြောပါတယ
်ပွင့်လင်းမှုရှိရတယ်အဲ့တော့အဓိကပါပဲသူတို့ပြောတဲ့ဟာဒီအစတုန်းကတော့2008 2009တုန်းကတော့ကွာဘော BGF ပေါ့အဲ့ဒါအဲ့ဒီ BGF ဆိုတာသူပွင့်လင်းမှုမရှိဘူးအပါလဲဆိုတော့နောက်ပိုင်းကျမှဒီ2010ဟာ April 22 22ကျမှသူတို့အဲ့ဒီသဘောပြောတာပေါ့ BGF ဆိုတာသူတို့ကလက်လက်တွန့်ရေးလက်လက်ချရေးလားဆိုတာနောက်ပိုင်းကျမှသူတို့ပြောတာပေါ့မှန်ဆိုတော့သူတို့ဖြစ်စေချင်တာကတော့ဒီဘာဖြစ်ဖြစ်ညည်းတယ်ဆိုတော့ပွင့်မလင်းနေပေါ့မြေဒီကွာအပွင့်လင်းမှုရှိရမယ်ဒါတော့အရေးကြီးဆိုပဲသူတို့ပွင့်လင်းမှုမရှိကြတဲ့သူတို့ဟာအခုဖုံးထားပြီးတော့ဟိုဆင်းနေမယ်ဆိုရင်မှဟိုအကောင့်ထဲပို့လာမှာပို့ဘူးအဲ့ကြသူတို့အခုပြောတယ်ဒီအစရတက်လဲသူတို့ပြောဒီငင်းချိုင်းရလာစဉ်ဟိုကဘာဥတွေပေါအောင်တင်းမှာပဲကျွန်တော်ကငင်းချိုင်းရကောက်ဖွင့်ထားတယ်ဆိုရတယ်ဒါအခွင့်အရေးမရှိဘူးဒီကသူတို့ပြောတာဒီလက်နဲ့ချရလာစဉ်ပေါ့အလင်းဝင်လက်နဲ့ချရလက်နဲ့စွန့်ရဒါပါပဲ
လက်ရှိအနေနဲ့ KIO နဲ့အစိုးရကြားတင်းမာနေမှုရဲ့တော့ချက်ဟာငယ်ကြားဆောင်တက်ဖွဲ့စည်းရေးကိစ္စသာပါဒီအချက်နဲ့ပတ်သက်လို့ KIO ကလည်းစကားအကုန်ပြောထားပြီးဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ပြဿနာတွေကိုပြည်လဲအောင်ပြောဆိုဆွေးနွေးတာနဲ့ပတ်သက်လို့ KIO မှာလည်းမူတစ်ခုရှိနေတယ်လို့အဲ့ဒီအရာရှိကပြောပါတယ်
။ခုတော့ဆရာတော်တို့ဒီ UNFC ကိုဒီကထားပြီးတော့ဟိုတွန်းနေတဲ့အချိန်ဆိုတော့ဒီတို့အဖွဲ့အဖွဲ့စည်းတစ်ခုနေနဲ့အဖွဲ့စည်းတစ်ခုတည်ဆောက်နေနဲ့အဲလက်ရှိအစိုးရတစ်နဲ့ဟိုဆွေးနွေးတာတို့ပြောတာဆိုတော့ဒါမျိုးလုပ်ပါတော့မဟုတ်ပါဘူး။လုပ်မယ်ဟိုပြောမယ်ဆိုရင်လည်း UNFC ရဲ့သဘောထားအတိုင်းပေါ့နော်။ဒီတို့အဖွဲ့စည်းတစ်ခုနဲ့ဖိတ်ပြီးတော့ပြောတာဆိုတော့လောက်ပါမို့လောက်လောက်ပါမရှိသေးဘူးအဲကြောင့်မဒီအစိုးရတစ်ချက်လာတော့ကလည်းကျွန်တော်တို့ကိုဖွင့်စီရနေပြီးတော့ဒီစားဒီတော့ထားဟာအထုတ်ပြန်လာတော့ဘာလို့လောက်ခဲ့ဘူးလေ
KIU အရာရှိကြီးတူပြောပြသွားတာပါပြီးခဲ့တဲ့လတွေအတွင်းကထိုင်းမြန်မာနယ်စပ်မှာတန်းသားအဖွဲ့73ဖွဲ့က Federal Council တရက်ကိုဖွဲ့စည်းခဲ့ပြီးအဲ့ဒီအဖွဲ့မှာ KIU ပါဝင်နေပါတယ် KIU အနေနဲ့တန်းသားပြဿနာတွေကိုတဖွဲ့ချင်းနဲ့အဖွဲ့လိုက်ပြည်လဲအောင်ဆွေးနွေးလိုတယ်လို့ပြောသွားတာပါ။တုံးသက်သူတွေကတော့အစိုးရဟာတန်းသားအဖွဲ့တွေကိုတဖွဲ့ချင်းခွဲထုတ်စီယုံမှုကျူးပန်းနေတယ်ဆိုတဲ့အမြင်ကိုတန်းသားတွေကသိရှိနေတာကြောင့်အစိုးရနဲ့တဖွဲ့ချင်းဆွေးနွေးတာတဲ့အဖွဲ့လိုက်တစ်စုံလုံးဆွေးနွေးတဲ့သဘောကိုပို့ပြီးလိုလားနေကြတယ်လို့တုံးသက်နေကြပါတယ်ခင်ဗျာ။